အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူနဲ့အထက်လွှတ်တော်လူများစုခေါင်းဆောင်ရီပက်ဘလီကန်ထက်လွှတ်တော်အမတ်မစ်ချ်မက်ကွန်နယ်တို့ကြားကိစ္စရဲ့အများအပြားမှာသဘောထားကွဲပြားပေမဲ့အတူတကွလက်တွဲလှုပ်ဆောင်လို့ရတဲ့ကိစ္စတွေရှိတယ်ဆိုတာမစ္စတာမက်ကွန်နယ်နဲ့တယ်လီဖုန်းစကားပြောချိန်အတွင်ပြောခဲ့တယ်လို့အင်ကာနေကပြောပါတယ်။မစ္စတာမက်ကွန်နယ်ဟာဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲအနိုင်ရသူအဖြစ်တည်မှတ်ပြုဖို့တောက်လျှောက်ငင်းဆန်လာပြီးတဲ့နောက်တင်းလာနေကသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်တွေမဲပေးခဲ့ကြပြီးအင်ကာနေမှာဂျိုးဘိုင်ဒန်ကိုအနိုင်ရသူအဖြစ်အတိအမှတ်ပြုပြောဆိုခဲ့တာပ
ါ Our system of government has processes to determine who will be sworn in on January the 20th
ဇန်နဝါရီလ20ရက်နေ့မှာဘယ်သူကျန်းသစ်စာကြီးဆိုမယ်ဆိုတာကိုဆုံးဖြတ်ဖို့ကျွန်တော်တို့ရဲ့အုပ်ချုပ်ရေးစနစ်မှာလုပ်ငန်းစဉ်တွေရှိပါတယ်သမ္မတရွေးချယ်ရေးအဖွဲ့ကအဆုံးဖြတ်ပေးခဲ့ပြီးဖြစ်ပါတယ်လို့အထက်လွှတ်တော်တွင်မှမစ္စတာမက်ကွန်နယ်ကပြောသွားပါတယ်။သမ္မတရွေးချယ်ရေးအဖွဲ့မဲခွဲဆုံးဖြတ်တာမှာဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲအရေအတွက်36မဲရပြီးသမ္မတထရမ့်က232မဲရပါတယ်။ရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့ဆိုပြီးအထောက်အထားမရှိဘဲဆက်ပြီးဆွဆွဲပြောဆိုနေတဲ့သမ္မတထရမ့်ကတော့ဂျိုးဘိုင်ဒန်ကိုနိုင်ငံရဲ့46ဆမြောက်သမ္မတအဖြစ်မစ္စမက်ကွန်နယ်ကအတိမတ်ပြုလက်ခံလိုက်တဲ့အပေါ်တုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းမဲမသမားမှုဆိုင်ရာအထောက်အထားတွေအများကြီးထွက်လာနေပါတယ်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးဘယ်တော့မှမဖြစ်ခဲ့ဘူးပါဘူးဆိုပြီးတွစ်တာမှာရေးခဲ့ပါတယ်